သာသနာတော်နှစ်2554ခုနှစ်မြန်မာတက္ကရာ1382ခုနှစ်နတ်တော်လာဇန်5ရက်နေ့ခရစ်တက္ကရာ2010ခုနှစ်ဒီဇင်ဘာလ17ရက်နေ့စနေနေ့မှာတချင်းမျိုးမဂ္ဂဝိပဿနာဖော်ပွဲအမှတ်348ရဲ့တရားဌာနဖြစ်တဲ့ဤဓမ္မယုံကြည်မှကျင့်ပါပြုလုပ်အပ်သော42ကြိမ်မြောက်မဂ္ဂဝိပဿနာအဋ္ဌတရားစခန်းပွဲမှာပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကလအတောင်းကဘုရားရှင်ကရမြတ်ကြီးတာဝတိပြမောဇေတုံကြောင့်တော်မသရင်တော်မူနေတဲ့အချိန်ခါမှာတာဝတိမြတ်တော်တွင်ကတရားလာရောက်နာကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်များယဉ်နိုင်ကြပါစေသကရာဂามိမဉ္ဇဏ်များယဉ်နိုင်ကြပါစေအနာဂามိမဉ္ဇဏ်များယဉ်နိုင်ကြပါစေအရဟတမဉ္ဇဏ်များယဉ်နိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများယထာသတင်းစီစဉ်ကိုစတင်မှဖြစ်ပါတယ်အားလုံးသောယောဂီအပေါင်းတော်ကောင်းတို့ဝိပဿနာတရားအလုံးအထုတ်တဲ့အခါမှာတရားရနိုင်ခြင်းရဲ့လိုအပ်တဲ့အချက်အလက်ကလေးတွေရှိပါတယ်အဲ့ဒီအချက်အလက်ကလေးတွေနဲ့ပတ်သက်လို့ကျေးဇူးတော်ရှင်အကမပန္တိတမဟုတ်ဆရာတော်ဘုရားကြီးကလေကားကလေးဆက်စုပ်ဒီကုန်းထပါတယ်အဲ့ဒါကပါလဲဆိုရင်ယုံကြည်ကြမ်းမှာစိတ်ဖြောင့်စွာဖြင့်လွန်စွာအာထုပ်နိုင်တဲ့ရုပ်ကိုဖြစ်ချုပ်ဉာဏ်မြင်ဤငါအင်းမှန်ပင်မရကြောင်းနဲ့ဆိုကြည့်လိုက်ကြသမောအဲ့ဒီ၅ချက်မှာနံပါတ်၁ကယုံကြည်ခြင်းပါဠိတော်သတ္တောလို့ဒီလိုဆိုတာသတ္တောဟောတိဘာတွေယုံကြည်ရမလဲဖရားလည်းယုံကြည်ရမယ်တရားလည်းယုံကြည်ရမယ်တန်ခါလည်းယုံကြည်ရမယ်ကံနဲ့ကံရဲ့ကျိုးလို့ခေါ်တဲ့ကုပြုလို့နေတဲ့လုပ်ငန်းရဲ့ကိုပြုလုပ်နေတဲ့လုပ်ငန်းရဲ့အသွင်သဏ္ဍာန်နဲ့အဲ့ဒီလုပ်ငန်းကြောင့်ရရှိလာမယ့်အကျိုးတရားကိုလည်းယုံကြည်ရမယ်ဒါကိုကံနဲ့ကံရဲ့ကျိုးလို့ဒီလိုခေါ်တယ်နောက်တစ်ခါကျတော့ပစ္စုပန်လောကဓမ္မလောကဆိုတာလည်းယုံကြည်ရမယ်ယုံကြည်ခြင်းဘယ်လိုမျိုးလဲ၅မျိုးဒါကိုတတ္တတရားရဲ့အင်္ဂါလက္ခဏာလို့ဒီလိုခေါ်တယ်တတ္တတရားရဲ့အင်္ဂါလက္ခဏာ၅ချက်ရှိတယ်ဖျားစစ်ဖျားမှကိုယုံကြည်ထားရမယ်မိမိတို့ကိုယ်ပဲစိတ်ကတဲ့ဖျားမိမိတို့အားထုတ်နေတဲ့တရားကိုဟောကြားထားတဲ့ဟောကြားခဲ့တဲ့ဖျားအဲ့ဒီဖျားရှင်ကိုလည်းယုံကြည်ရမယ်မယုံကြည်လို့မရဘူးမြတ်စွာဘုရားကိုမယုံမကြည်ပဲနဲ့တရားကိုအားထုတ်နေတဲ့ဆိုရင်ဒီတရားကိုပေါပေါရော့ရော့မသိနိုင်ဒါကြောင့်မလို့တရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားကိုယုံကြည်ထားရတယ်ဒါသက်ရေးကြည့်ပါတယ်နရကနဘာနှစ်ကကိုအားထုတ်နေတဲ့တရားကိုလည်းယုံကြည်ရမယ်ဒီတရားသည်မိမိအတွက်ငြိမ်းချမ်းမှုကိုတကယ်ရစေနိုင်တဲ့တရားအေးငြိမ်းမှုကိုတကယ်ရစေနိုင်တဲ့တရားဒုက္ခသန္တရာမှလွတ်မြောက်မှုကိုတကယ်ရစေနိုင်တဲ့တရားမိမိကိုယ်ကိုပယ်လေးပါးသန္တရာမှကတင်ပြီးတော့ဒုက္ခတိမသည်နိဗ္ဗာန်ချမ်းသာကိုတကယ်ပို့ပေးနိုင်တဲ့တရားအဲဒီလိုလည်းပဲယုံကြည်ထားရမယ်နောက်တစ်ခဏပါသုံးကပါလေတဏ္ဍာကိုယုံကြည်ရမ မြတ်စွာဘုရားသခင်ကရမေကြီးပြိဋိပတ်စံပြီးတဲ့နောက်မှာမြတ်စွာဘုရားဟောကြားထားခဲ့တဲ့တရားတွေမြတ်စွာဘုရားထားတော်မူခဲ့တဲ့သာသနာအဲ့ဒီသာသနာနဲ့အဲ့ဒီတရားတွေကိုဟောဒီတန်ဃာတွေကထိမ့်သိမ်းစောင့်ရှောက်ထားတာမြတ်စွာဘုရားကိုယ်စားသာသနာတော်မြတ်ကြီးကိုထိမ့်သိမ်းစောင့်ရှောက်ထားတယ်ဒီတရားတော်တွေကိုကြည်ကြံကြောက်အားထုတ်ခွင့်ရတာ ဒီတရားတော်တွေကိုကြည်ကြံကြောက်အားထုတ်ခွင့်ရတာဒါကြောင့်တန်ဃာတော်ရှင်မြတ်တည်းရဲ့ဂုံကျေးဇူးဟာအမတန်ကြီးမားတယ်လို့တန်ဃာရဲ့ဂုံကိုလည်းပဲကြုံကြည်ရပါတယ်။ဘာလို့မျိုးရှိတော့လဲ။တောင်းမျိုးရှိတော့။သရကကံနဲ့ကံရဲ့အကျိုးပဲ။ကံဆိုတာဘာပြောတာလဲ။ယခုလောလောဆယ်မိမိတို့ပြုလုပ်တဲ့ကံကတော့တရားရှုမှတ်တဲ့ကံပေါ့။ကိုလုံးနေတဲ့အလုပ်ဒီကံပေါ့။ တရားလုံးအားထုတ်တဲ့ကံပေါ့အဲ့ဒီတရားလုံးအားထုတ်တဲ့ကံဒီမှန်သလားမှားသလားကိုယ်ကနေကိုယုံကြည်ထားရမယ်မှားရင်မှားတယ်လို့ထင်ရင်ဆက်ပြီးတော့တရားအထုတ်လို့လည်းပဲဘာမှကျေးဇူးများမှာမဟုတ်ဘူးအဲ့ဒါကြောင့်မလို့ဒီတရားနဲ့ပတ်သက်ပြီးတော့မိမိတို့ပြုလုပ်နေတဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့အကျိုးရှိတဲ့လုပ်ငန်းလားအကျိုးမရှိတဲ့လုပ်ငန်းလားဆိုတာကိုယုံကြည်ရမယ် ကံကိုယုံကြည်တယ်လို့ခေါ်တယ်။နရကကံရဲ့အကျိုးပေးကံရဲ့ကျိုးစရာဘာကြောက်တာလဲ။ကိုလုံးနေတဲ့တရားအထုံးနေတဲ့လုပ်ငန်းတွေကိုယ်ကိုယ်ကိုသံသရာမှတကယ်ကဲတင်နိုင်တဲ့လုပ်ငန်းဖြစ်တယ်လို့အဲဒီလိုလုပ်ငန်းရဲ့အကျိုးပေးလေးတွေကိုလည်းပဲယုံကြည်ရတယ်။ဒါကိုကံနဲ့ကံရဲ့အကျိုးပေးကိုယုံကြည်ခြင်းလို့ဒီလိုခေါ်တယ်။ဘယ်ရက်ရှိပါလဲ။ ၄ချက်ရှိပါတယ်။နရကပစ္စုပန်လောကတမဏလောကရှိတယ်ဆိုတာကိုယုံကြည်ရတယ်။ပစ္စုပန်ရှိတယ်ဆိုတာကိုယုံကြည်တယ်ဆိုတာဘာပြောတာလဲမေးတော့ခတိကာလတုန်းကကောင်းတဲ့ကံလောက်ကလို့ဒီဘဝမှာကောင်းတဲ့ဘဝရောက်လာတယ်။ဒီဘဝမှာကောင်းတဲ့ကံလောက်ရင်နောက်ဘဝမှာကောင်းတဲ့ဘဝရောက်မယ်။အတိတ်မှာဘဝတွေရှိခဲ့ဖို့တယ်။အခုဒီဘဝမှာပစ္စုပန်ဘဝလာရထားတယ်။ အနာဂတ်မှာလည်းဘဝတွေပြန်ပြီးတော့ရလေအောင်မယ်ဘဝဆိုတာတစ်မျိုးတည်းဖြစ်နေတာလားအတိတ်ပစ္စုပန်အနာဂတ်သုံးမျိုးဖြစ်နေတာလားသုံးမျိုးဖြစ်နေတာအတိတ်ဘဝတွေလည်းရှိခဲ့ဖို့တယ်အနာဂတ်ဘဝလည်းရှိအောင်မှာပဲယခုလောလောဆယ်ပစ္စုပန်ဘဝလည်းရှိနေတယ်ဒါကိုယုံကြည်ရမယ်အဲ့ဒါလို့ယုံကြည်တော့ဘာဖြစ်တော့အတိတ်တုန်းကကောင်းတာလို့ကောင်းတဲ့ဘဝရောက်တယ်ဒီဘဝမှာကောင်းတာလုံးမှနောက်ဘ ီဘဝမှာမကောင်းတဲ့လုပ်ငန်းတွေရှောင်ပြီးတော့ကောင်းတဲ့လုပ်ငန်းတွေလုပ်မယ်ဆိုတဲ့အဲဒီလိုအတွေးကလေးဆုံးဖြတ်ချက်ကလေးရှိနေရတာဒါကိုပဲပစ္စုပန်လောကဓမ္မရင်လောကရှိတယ်ဆိုတာကိုယုံကြည်ခြင်းလို့ဒီလိုခေါ်ပါတယ်အလုံးပေါင်းလိုက်တော့ယုံကြည်ခြင်းဘယ်နှမျိုးလဲအဲဒီယုံကြည်ခြင်း၅မျိုးတည်းမှယနေ့အရေးအကြီးဆုံးယုံကြည်ခြင်းကကိုယ်ရှုမှတ်သုံးသပ်နေတဲ့တရားရဲ့လုပ်ငန်းအပေါ်မှာယုံကြည်ထားရမယ်ဟုတ်လားတရားအပေါ်မှာယုံကြည်ထားရမယ်ယုံကြည်ကျမ်းမှာပါဠိလိုတော့အပ္ပပါဒောလို့ခေါ်တယ်အပ္ပပါဒောဆိုတာကတရားရှုမှတ်တဲ့လုပ်ငန်းကိုလုပ်နိုင်တဲ့ခန္ဓာကိုယ်ရဲ့စွမ်းစွမ်းရည်တွေမိမိမှာရှိနေရမယ်ဘုရားဘုန်းတော်ပရိသတ်တွေယနေ့ယုံကြည်ခြင်းဆိုတဲ့သရတရားကမရှိဘူးလားရှိနေကြလားရှိလို့ရောက်လာကြတာပေါ့နော်ကျမ်းမာရေးလည်းမကောင်းဘူးလားကောင်းလားအေးကောင်းလို့လည်းပဲကြည်ကျုံစားစားနဲ့အတုံနိုင်နေကြတာပေါ့နော်အဲဒါကြောင့်ကျမ်းမာရေးနဲ့လည်းပြည့်စုံရမယ်ကျမ်းမာအောင်လည်းပဲကြိုးစားကြပေါ့မကျမ်းမာဘူးဆိုရင်တရားရှိမှတ်တဲ့လုပ်ငန်းမှာစောစားတယ်မှာအမတုံနိုင်ဘူးအဲဒါကြောင့်ကျမ်းမာနေဖို့လည်းအရေးကြီးတယ်သရကလဘ3ဥစုကတလို့ခေါ်တဲ့စိတ်ဖြောင်းစွာဖြင့်ဥစုကတစိတ်တစိတ်ကတဖြောင်းလဲထားရမယ်ကောက်ကျစ်တဲ့စိတ်မထားရဘူးเนาะဘယ်လိုထားရမှာလဲတဖြောင်းလဲထားရမယ်တဖြောင်းလဲဆိုတာပြောတာလေတရားအာယုံတစ်ခုတည်းအပေါ်မှာစိတ်ထားရမယ်ဟုတ်တယ်မဟုတ်လားတရားအာယုံတစ်ခုတည်းအပေါ်မှာစိတ်ထားရမယ်ဟိုကိစ္စဒီကိစ္စတွေစီကိုစိတ်မရောက်စေနဲ့ပလီဘောတော်မေကာတိကမတ္တနိဝရဏ ပလိဘောရောဆိုတာဘာပြောတာလဲဆိုတော့ကိစ္စများနေတာကိစ္စများနေတာအဲ့ဒီကိစ္စမများစေနဲ့ကိစ္စများရင်မေကာဒီကမတနေဝရဏမေဖို့ရကြောင်းအနှောင့်အယှက်ဖြစ်တယ်ဒါကြောင့်မလို့ကိစ္စမများစေနဲ့တရားရှိမှပဲလို့ဆုံးဖြတ်ထားတဲ့ပုံကိုယ်ကြီးဖြစ်တဲ့အတွက်ဒီကိစ္စမိသားစုကိစ္စတာကိစ္စသမီးကိစ္စဇနီးခင်မုန်းကိစ္စအားလုံးကိုစိတ်ထဲမှာဆုံးပြထားလိုက်နော်အခိုက်အတန့်ဆုံးပြထားလိုက်အဆက်ဖြတ်ထားလိုက်စိတ်ကိုအတရားအာယုံတကူတဲ့အပေါ်မှာပဲဖြောင်းဖြောင်းမှတ်မှတ်ထားလိုက်နော်အခြားဘာကိစ္စမှစဉ်းစားနေကြမလို့ဘူးတွေးနေကြမလို့ဘူးကြောင်းကြပူပန်နေကြမလို့ဘူးကိုလုံးထောင်ရွက်နေတဲ့တရားအာယုံပေါ်မှာပဲစိတ်ဖြောင်းလောင်ထားပြီးတော့အချိန်ပြည့်သွားလဲတရားနဲ့ထိုင်လဲတရားနဲ့စားလဲတရားနဲ့နေလဲတရားနဲ့အဲ့ဒီလိုပဲဖြစ်ရမယ်ဟုတ်လားဟောကိစ္စတကိစ္စတွေနဲ့ပြပါရများပြီးတော့ပြာရခတ်ပြီးတော့နေတာမျိုးမဖြစ်စေနဲ့ကိစ္စအားလုံးကိုအဆက်ဖြတ်ပြီးတော့တီတီငင်ငင်ရှိနေရ။အေးအေးချာချာရှိနေရ။ငင်ငင်သက်သက်ရှိနေရ။နော်။အဲဒါကြောင့်မလို့စိတ်ဖြောင်းစွာဖြင်းဆိုတာဘာပြောတာလဲ။တရားအာယုံတကူတဲ့အပေါ်မှာပဲစိတ်ကိုထားပေးပါ။အခြားခြားသောအာယုံတွေကိုစိတ်မရောက်ပါစေနဲ့။တွားနေရင်လည်းတရားကိန်းပါ။ထိုင်နေရင်လည်းတရားကိန်းပါ။စားနေရင်လည်းတရားကိန်းပါမိမိအဆောင်မှာပဲနေနေဓမ္မယုံမှာပဲနေနေနေတဲ့အချိန်မှာလည်းဘာဖြစ်လို့တရားကိန်းပါစကားမပြောပါနဲ့စကားပြောဆိုခြင်းဟာတရားရမှုအပေါ်မှာအများကြီးအနှောက်အယှက်ဖြစ်တဲ့ယောဂီရောနော်တရားအထုံးနေတဲ့ယောဂီများရဲ့တန်တမ်းမှာစကားပြောဆိုခြင်းဟာကြီးမားသောအနှောက်အယှက်တစ်ခုပဲစကားပြောမိရင်အဲ့ဒီပြောတဲ့အကြောင်းအရာဟာတရားရှုမှတ်တဲ့အချိန်မိမိရဲ့မနောထဲမှာအလုံးရောက်လာတယ်။ဘယ်လိုမှသမာဓိမရနိုင်တော့အဲ့ဒါကြောင့်သမာဓိမြန်မြန်ရကြင်ပါတယ်ဆိုရင်စကားမပြောပါနဲ့ဟုတ်လားစကားမပြောပါနဲ့တယောက်ထဲနေတယောက်ထဲသွားတယောက်ထဲစားတယောက်ထဲကြင့်အများနဲ့ရောနှောနေရတယ်ဆိုပေမဲ့မိမိရဲ့စိတ်ထဲမှာတယောက်တည်းနေတယ်လို့သဘောထားတယောက်တည်းသွားတယ်လို့သဘောထားတယောက်တည်းစားတယ်လို့သဘောထားတယောက်တည်းကျင့်တယ်လို့သဘောထားကိုကိစ္စကိုဆောင်ရက်ထိုင်တဲ့အခါမှာလည်းပဲကိုကိစ္စကိုဆောင်ရက်အနာဂတ်ယောဂီဟိုဟာလေးကုညီတရားလေးကုညီဟိုဟာလေးလှုပ်ပေးတရားလေးလှုပ်ပေးလှုပ်ပေးကြမလို့ဘူးအမှုဆောင်လူကြီးတွေရှိတယ်သူတို့လှုပ်ပေးနေမှာအာရဘောဇဉ်သုံးဆောင်တဲ့နေရာရောက်တဲ့အခါမှာဟိုယောဂီတွေဟိုဟာထဲပေးဒီယောဂီတွေတရားထဲပေးလှုပ်ပေးကြမလို့ဘူးဘုရားဝိသသမားတွေရှိတယ်သူတို့လုပ်ပေးလိမ့်မယ်။ကြောင်းကြမဲ့ကိစ္စအလုံးကိုဆက်ဖြတ်ပြီးတော့ကိုဆောင်ရွက်နေတဲ့လုပ်ငန်းအပေါ်မှာအတိလေးကအတိပဒံကိန်းပြီးတော့ရှင်းမှတ်မှုလေးနဲ့ဆောင်ရွက်ကြဖို့ရည်ကြည်ပါတယ်။ဟုတ်တယ်မို့လား။အဲ့ဒါလေးမှတ်ထားကြပါတော့။ဟောကိစ္စဒီကိစ္စနဲ့ချင်းမဖြုံးနဲ့။ဒီနေရာမှာတရားနဲ့တရားဟောတရားခြေပြွန်နေဖို့မလိုဘူး။နော်ဟိုတရားခြေပြုံနေဖို့မလိုဘူးကိုကိစ္စကိုဆောင်ရပါကိုသိနေကိုနေပါကိုတရားကိုရှုပါကိုတရားကိုနှလုံးသွင်းပါအဲဒီလိုနေခြင်းဟာဒါစိတ်ဖြောင်းစွာဖြင့်ဆိုတဲ့အင်္ဂါလက္ခဏာပါပဲနော်ယုံကြည်ချမ်းမှစိတ်ဖြောင်းစွာဖြင့်လုံစွာအာထုတ်အာရတဝရိယောတဲ့ပါဠိလိုအာရတဝရိယောတရားရှုမှတ်တဲ့အခါမှာပေါ်ပေါ်ရောရောနဲ့ပြင်းရင်ပြင်းထွန်းနဲ့ရှုလို့တော့အဆင်မပြေဘူးဟုတ်လားအချိန်တန်ကြာရင်မောက်ခေါက်တဲ့အခါမှာတရားပြေထန်လိုက်သောတကချက်ပြေးတဲ့အခါမှာတရားလေးဖြုတ်သွားပြီးတော့အေးစိစိနေလိုက်ဒီလိုလုံးလုံးမရဘူးတရားရှုတဲ့ယောဂီဆိုတာအချိန်တိုင်းမှာတရားကိန်းနေဖို့လိုတယ်နော်အချိန်တိုင်းမှာပါတယ်လေတရားကိန်းနေဖို့လိုတယ်သတ်မှတ်တဲ့အချိန်ရောက်မှတရားရှုရမယ်လို့စိတ်မထားပါနဲ့သတ်မှတ်တဲ့အချိန်ရောက်သည်ဖြစ်စေ မရောက်သည်ဖြစ်စေအချိန်တည်းဟာဘာလို့နေရမှာလဲတရားကိန်းနေပါအဆောင်မှာလည်းတရားကိန်းသွားရင်လာရင်လည်းတရားကိန်းဓမ္မယုံပေါ်မှာလည်းတရားကိန်းနော်အဆောင်ကနေထွက်လာကြတဲ့ကဈဉ္ဇာကမ္မထာနဲ့တရားကိန်းပြီးတော့ထွက်လာခဲ့ပါစကားတွေပြောပြောနဲ့မလာပါနဲ့အဆောင်ပေါ်ရောက်တဲ့အခါကျတော့လည်းရောက်တဲ့အချိန်ကစပြီးတော့ထိုင်ခြင်းဣရိယာပုံနဲ့ဆက်လက်ပြီးတော့တရားရှုပါတောင်ကြပုဂ္ဂိုလ်မကျင်ညာသေးဘူးဆိုပြီးတော့မောင်းမခောက်သေးဘူးဆိုပြီးတော့ဟိုကြီးဒီကြီးစကားလေးပြောပြောနဲ့ရတောင်လေးထပ်ပြီးတော့အေးဆေးဆေးမနေပါနဲ့မမီလားဘာလို့နေရမှာလဲတရားရှုတရားရှုတဲ့နေရာရောက်တာနဲ့ဘုရားပူဇော်ကြတော့ပြီးတာနဲ့တကယ်နဲ့ဘာလို့ရမှာလဲတရားရှိပေါ့နော်တရားရှိတောင်ကြတဲ့ပုဂ္ဂိုလ်မောင်းခေါက်တာစောင့်မနေနဲ့ဟုတ်တယ်မလားတောင်ကြတဲ့ပုဂ္ဂိုလ်မောင်းခေါက်မှတရားရှိမယ်လို့စိက္ခာသမထားလားမထားပါဘူးမထားပါဘူးတောင်ကြတဲ့ပုဂ္ဂိုလ်မောင်းခေါက်တည်ဖြစ်စေမောင်းမခေါက်တည်ဖြစ်စေကိုယ်ကဘာလို့ရမှာလဲထိုင်ရေးရပုံနဲ့ထိုင်မိကြတဲ့ကတရားရှိဖို့သာစဉ်းစားဟောဒီဒီမကြည့်နဲ့စကားမပြောနဲ့နော်ထိုင်ရတဲ့အပေါ်ကိုစနေရကြထိုင်ပြီးတော့ဆက်လက်ပြီးတော့တရားရှုတရားနာခြင်းဆိုလည်းပဲတရားရှုခြင်းဣရိယာပုံနဲ့ပဲနာကတရားနဲ့ဉာဏ်ကခန္ဓာစပြီးတော့တရားရှုသွားတရားထိုင်ခြင်းဆိုလို့ရှိရင်လည်းပဲဆက်လက်ပြီးတော့တရားထိုင်သွားနော်အဲဒီလိုကြိုးကြိုးစားစားနဲ့အထောက်ပါအဲ့တော့တရားထုတ်တဲ့ဆရာကဣရိယာပုတ်တစ်မျိုးတည်းနဲ့ပဲတရားထုတ်လို့ရတယ်လို့မထင်ပါနဲ့။လျောင်းထိုင်ရသွားဣရိယာပုတ်၄ပါးလျောင်းနေရင်လည်းတရားထုတ်လို့ရတာပဲ။ထိုင်နေရင်လည်းအာထဝမှာပဲ။ရက်နေရင်လည်းအာထဝမှာပဲ။ဇင်းညာသွားနေရင်လည်းအာထဝမှာပဲ။အချိန်တိုင်းမှာတရားထုတ်ပါ။ကြာကာလမရှိအောင်ဣရိယာပုတ်တစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့အာထုတ်သွားနိုင်မှတရားရဲ့ရှင်ဆိုတာတက်တာဟုတ်တယ်မလားအဲဒီလိုမှမဟုတ်လို့သမတ်တဲ့အချိန်မှာတရားလေးပြေးထိုင်လိုက်ပြီးတော့စကားလေးပြန်ပြောလိုက်တက်တော့တက်တာလေးနေလိုက်ဆိုရင်တရားရဲ့အရှိန်တွေဟာမပြတ်ဘူးလားပြတ်တော့မှာအဲဒီလိုအပြတ်မခံတဲ့ယောဂီတော့တရားတက်လို့တဲ့ယောဂီများဟာအရှိန်ပြတ်မသွားစေနဲ့တရိယာပေါ်တစ်ခုနဲ့တစ်ခုမှဂွင်းဆက်မိနေပြီစီနော်အဲတော့သတ်မှတ်တဲ့အချိန်မှာမောင်းခေါက်လိုက်ခြင်းဒီတရားဖြုတ်တယ်လို့မသတ်မှတ်ပါနဲ့ဣရိယာပုတ်ပြောင်းပြီးတော့တရားရှုဖို့သတ်မှတ်ပေးလိုက်ခြင်းပဲဖြစ်တယ်လို့ဒီလိုယူဆပါဟုတ်တယ်မလားဣရိယာပုတ်ပြောင်းပြီးတော့ပါတယ်လေတရားရှုဖို့တော့သတ်မှတ်ပေးလိုက်တာခန္ဓာကိစ္စဆောင်ရွက်ဖို့သတ်မှတ်ပေးလိုက်တာအလကားစကားပြောနေဖို့သတ်မှတ်ပေးတာမဟုတ်ဘူးနော်အဲ့ရမှာသွားအိတ်နေဖို့သတ်မှတ်ပြီးတာဟုတ်ရလားအဲ့ဒါကြောင့်တရားများဒီကအနာပေးတဲ့အခါမှာစကားတွေပြောပြောမနေကြပါနဲ့မိမိဆောင်မှာလည်းဆုညာဆုညာစကားပြောပြီးတော့မနေကြနဲ့ဒါဒုသတိထားပါလုံစွာအားထုတ်တယ်ပါတယ်လေလုံစွာအားထုတ်နောက်တစ်ခါနံပါတ်5ကပါလေနံနှင့်ရုပ်ကိုဖြစ်ချုပ်ဉာဏ်မြင်နံတရားနဲ့ရုပ်တရားတို့ရဲ့ဖြစ်ခြင်းပြည့်ခြင်းကိုဉာဏ်နဲ့မြင်အောင်ကြည့်ပါတယ်လေယုတ်တရားနတ်တရားတို့ရဲ့ဖြစ်ခြင်းပြည့်ခြင်းကိုဉာဏ်နဲ့မြင်အောင်ကြည့်တပြောဖြစ်ခြင်းပြည့်ခြင်းကိုဉာဏ်နဲ့မြင်အောင်ကြည့်တဏ္ဍပံကလုံးဝမဲ့အလုပ်ပဲဟုတ်တယ်မလားကြတာများလုံးပြန်ပြီးတော့လင်္ကန်းလေးဆုံးကြည့်လိုက်ကြပါမအောင်ယုံကြည်ကြမ်းပါနောက်တစ်ခါဟောပြီတရားရခြင်းရဲ့အဲ့ဒီမူနဲ့ကန့်ညင်အောင်ကြိုးစားပါလို့တိုက်တွန်းလိုက်ပါတယ်နော်ကောင်းပြီဒီတော့ဘုန်းကြီးတို့ယနေ့ကျေးဇူးပြုပေးမှာကပ ริสสะตมุปปาทเนี่ยเดชิผุฏิยาลูกဒီကောင်းစီလေးနဲ့ကျေးဇူးပြုပေးမှာဖြစ်ပါတယ်နော်ဒါကပရိစ္ဆသမုပ္ပါဒ်နဲ့ဒိဋ္ဌိဖြုတ်တရားမနေ့ကကျေးဇူးပြုခဲ့တာကပရိစ္ဆသမုပ္ပါဒ်နဲ့ဝိပဿနာတရားပရိစ္ဆသမုပ္ပါဒ်ကိုလေ့လာရင်းနဲ့ပရိစ္ဆသမုပ္ပါဒ်ကိုကြည့်ပြီးတော့ဝိပဿနာရှုဖို့မနေ့ကလေ့လာနေပေးခဲ့တယ်ဒီနေ့ပရိစ္ဆသမုပ္ပါဒ်ကိုကြည့်ပြီးတော့ဘာဖြုတ်ရမှာလဲဒိဋ္ဌိဖြုတ်ရမယ်ဟုတ်လားဘာဖြစ်လို့ဒိဋ္ဌိဖြုတ်ကိုတခါတလေပြောရတာလဲမေးရင်ဒိဋ္ဌိဆိုတာတခြားလားအမြင်မှားမို့လားဟုတ်ပြီတရားရှုတယ်ဆိုတာကအမြင်မှားအောင်ရှုတာအမြင်မှားအောင်ရှုတာဒိဋ္ဌိကအမြင်မှားတရားရှုတာကအမြင်မှန်နှစ်ခုမဆက်ကျင်မို့လားဆက်ကျင်ဘလောက်ဆန့်ကျင်လဲချောင်းပြောင်းဝင်ဆန့်ကျင်လဲဟုတ်တယ်မဟုတ်လားဒိဋ္ဌိကအမြင်မှားတရားရှုတယ်ဆိုတာကသမ္မာဒိဋ္ဌိလို့ဒီလိုခေါ်တယ်သမ္မာဒိဋ္ဌိဆိုတာကအမြင်မှားနော်အမြင်မှားတာနဲ့အမြင်မှန်တာဒီချောင်းပြောင်းကိုဆန့်ကျင်နေတာဒါတော့ဘုန်းတော်ပြိတ္တတွေဆိုကြပါစို့မြတ်ပဲအမှောင်တူကြီးကြာနေတယ်အဲ့ဒီအမှောင်တူကြီးကိုဘုန်းတော်ပရိသတ်တွေကလင်းကျင်ပါတယ်ဆိုလို့ရှိရင်တစ်ဖက်ကအလင်းရောင်လေးနဲ့လည်းထိုးပြရတယ်တစ်ဖက်ကအမှောင်လေးနဲ့ပြောက်အောင်ကြိုးစားပြရတယ်အလင်းရောက်လာရင်အမှောင်ပြောက်တယ်အလင်းရောက်လာရင်အမှောင်ပြောက်ဟုတ်တယ်မလားအလင်းရောက်လာရင်အမှောင်ပြောက်ဆက်ကြပါစို့နန်းတဲ့အာယုံတက်လာတဲ့အခါကျတော့နေထွက်ပြီလားမထွက်သေးမထွက်သေးပေမဲ့အလင်းလေးနဲ့လည်းမရောက်ဘူးလားရောက်အလင်းလေးနည်းနည်းရောက်လာရင်အမှောင်လေးနည်းနည်းမပြောက်ဘူးလားပြောက်ဘိုးတို့ဝါရတော့မြင်လိုက်ရပြီပိပိတာမှောင်နေတာဟုတ်သေးရဲ့လားအဲ့ဒီတော့ပိပိတာမှောင်နေတဲ့အချိန်ကနေပြီးတော့နေထွက်တဲ့အချိန်အထိရောက်ဖို့ဆိုတာကဂျားမှာအာယုံတက်ခြင်းဆိုတဲ့ဂျားကံကလေးတစ်ခုထားပြီးအာယုံတက်ပြီးတော့အလင်းကလေးနည်းနည်းလေးဖြတ်ပြီးအလင်းကလေးနည်းနည်းဖြတ်ပြီးတဲ့အတွက်အမှောင်လေးနည်းနည်းကျော့သွားတယ်ပြီးတော့မှနေအောင်ကြီးထွက်လာနေအောင်ကြီးထွက်တဲ့အခါကျတော့အမှောင်တွေလုံးဝမပြောင်းဘူးလားပြောင်းပြောင်းသွားတယ်အဲ့တော့ခေါင်းကျောင်းပရိသတ်တွေကယခုတရားရှုမှတ်လိုက်ခြင်းသည်ရောသဘောနဲ့သဘောတို့ရဲ့ဖြစ်ပျက်ကိုမြင်အောင်ကြိုးစားလိုက်ခြင်းသည်ဘာနဲ့တူတယ်လဲလို့ဆိုတော့နေထွက်တာနဲ့တူတယ်ဘာနဲ့တူတော့နေထွက်ရင်အမှောင်မပြောင်းဘူးလားပြောင်းပြောင်းအဲ့တော့ဝိပဿနာတရားနဲ့ယုတ်တရားနဲ့တရားတို့ရဲ့သဘာဝဖြစ်စဉ်ကိုမြေအောင်ကြိုးစားလိုက်နိုင်ရင်အမြင်မှားမှုလေးတွေမပြောင်းဘူးလားပြောင်းပြောင်းတယ်သို့တော့နေမထွက်ခင်မှာအာယုံတက်မှုလေးနဲ့ဘိုးတို့ဝါရလေးတော့အလင်းရောင်လေးဘိုးတို့ဝါရဖြစ်အောင်အရင်ဆုံးသဘာဝကဖန်တီးပေးပြီးတော့မှနေထွက်လာသလိုဒါဥပမာပြောတာပေါ့နော်အဲ့ဒီလိုပဲဝိပဿနာတရားရှုတဲ့အခါမှာရုပ်သဘောနဲ့သဘောတွေရဲ့ဖြစ်ပျက်ကိုမြေအောင်ကြိုးစားတဲ့အခါမှာယုံသဘောနဲ့သဘောတို့ရဲ့ဖြစ်ပျက်ကိုမြင်တာကသမ္မာဒိဋ္ဌိဖြစ်ပျက်ကိုမြင်တာကဘာလဲယုံသဘောနဲ့သဘောတို့ရဲ့ဖြစ်ပျက်ကိုမမြင်ရင်ဒိဋ္ဌိတက္ကရာဒိဋ္ဌိနှစ်မျိုးရှိတယ်ယုံသဘောနဲ့သဘောတို့ရဲ့ဖြစ်ပျက်ကိုမြင်ရင်ဘာကောလဲသိကြမှန်းတော့သမ္မာဒိဋ္ဌိဟုတ်ပြီအမြင်မှားလားအမြင်မှန်လားဘယ်အချိန်မှမြင်မှန်တာတော့ယောသဘောနဲ့သဘောတို့ရဲ့ဖြစ်ပျက်ကိုမြင်မှအမြင်မှတရားရှုတယ်ဆိုပေမဲ့ယောသဘောနဲ့သဘောတို့ရဲ့ဖြစ်ပျက်ကိုမမြင်သေးရင်အမြင်မှန်တယ်လို့ခေါ်နိုင်ရလားမခေါ်နိုင်ဘူးထိုင်နေတာပဲရှိတယ်အမြင်မှန်မဟုတ်ဘူးဟုတ်တယ်မဟုတ်လားအဲ့ဒါဘယ်ချိန်မှအမြင်မှန်လို့ခေါ်ရမှာလဲယောနာတို့ရဲ့ဖြစ်ပျက်ကိုမြင်တဲ့အချိန်အမြင်မှန်နော်အဲ့ဒါဆိုတော့ယောနာတို့ရဲ့ဖြစ်ပျက်ကိုမမြင်သေးဘူးဆိုရင်သူ့ရဲ့တဏ္ဍာမှာပါရှိတော့ဒိဋ္ဌိဘာရှိနေတော့ဘာဒိဋ္ဌိလည်းမေးတော့ဒိဋ္ဌိကအချင်းချင်း၃မျိုးပေါ့တက္ကရာဒိဋ္ဌိရယ်နော်သရကနမဏိကသတ္တရဒိဋ္ဌိရယ်တပတ်သုံးကဩစေရဒိဋ္ဌိရယ်ဒိဋ္ဌိအချင်းချင်းဘယ်နှမျိုးလဲအဲ့ဒီ၃မျိုးထဲမှာဘယ်သူကကောင်းဆောင်တော့တက္ကရာဒိဋ္ဌိကအဓိကပဲတက္ကရာဒိဋ္ဌိဖြစ်ရင်ဉာဏ်နှစ်ပါးဖြစ်တယ်တက္ကရာဒိဋ္ဌိမရှိတော့ဘူးဆိုရင်ဉာဏ်နှစ်ပါးလည်းမရှိတော့အ
အဲ့ဒါကြောင့်မလို့အဲ့ဒီဒိဋ္ဌိသုံးမျိုးထဲမှာအဓိကအရေးကြီးဆုံးဘယ်ဒိဋ္ဌိကိုဖယ်ရှားပြရမှာအဲ့ဒါကျန်တဲ့နှစ်ပါးကတော့လုပ်ငန်းဆောင်ရွက်နေခြင်းနဲ့သူကလည်းသူအလိုလိုကင်းစင်သွားမဲ့သဘောရှိပါတယ်ဟုတ်လားအဲ့ဒါကြောင့်ဘုန်းကြီးတို့ပရိသတ်တွေကတက္ကရာဒိဋ္ဌိဖြုတ်ဖို့အရေးကြီးတယ်လို့မှတ်ပါနော်ဟောပြီတက္ကရာဒိဋ္ဌိတက္ကရာဒိဋ္ဌိဆိုတာဘာပြောတာလဲမေးတော့တက္ကရာအပေါ်မှာမားတဲ့အမြင်ကိုပြောတာပြောကြည့်စမ်းတက္ကရာအပေါ်မှာမားတဲ့အမြင်မားတဲ့အမြင်ဆိုတာအမြင်မားတာပေါ့နော်တက္ကရာအပေါ်မှာအမြင်မားတာဒီတက္ကရာဒိဋ္ဌိပြန်ပြောတက္ကရာအပေါ်မှာအမြင်မားတာဒီတက္ကရာဒိဋ္ဌိပြန်ပြောဟုတ်ပြီဒါပြီနောက်တစ်ခုတစ်ဆင့်တက်လိုက်မယ်တက္ကရာဆိုတာဘာတော့ခန္ဓာ၅ပါးဟုတ်တယ်တက္ကရာကခန္ဓာ၅ပါးเนาะတက္ကရာဆိုတာဘာတယ်လဲခန္ဓာ၅ပါးဘာဖြစ်လို့ခန္ဓာ၅ပါးကိုတက္ကရာလို့ခေါ်တယ်လဲမေးရင်အဲထင်ရှားရှိတကယ်ရှိအဟုတ်ရှိဘာတယ်လဲထင်ရှားရှိတကယ်ရှိအဟုတ်ရှိအဟုတ်ရှိတဲ့တရားเนาะထင်ရှားရှိတဲ့တရားတကယ်ရှိတဲ့တရားအဟုတ်ရှိတဲ့တရားအဲ့ဒါဒီပါလေအဲ့ဒါတက္ကရာဒိဋ္ဌိမဟုတ်ဘူးတက္ကရာအဲ့ဒါထင်ရှားရှိတဲ့တကယ်လည်းရှိတယ်အဟုတ်လည်းရှိတယ်အဟုတ်ရှိတယ်ဆိုတော့ပညာကိုပြောတာလားပရမတ်ကိုပြောတာလားပရမတ်ကိုပြောတာပညာတိတကယ်မရှိဘူးပရမတ်ကတကယ်ရှိတယ်နော်ပညာကတကယ်မရှိဘူးပရမတ်ကတကယ်ရှိတယ်ပညာသည်နာမည်ပေးထားတာကိုပြောတာနော်နာမည်ပေးထားတာကိုပြောတာအဲ့တော့ပောဂောရောတတ္တဝါတို့လူတို့နတ်တို့ဆိုတာဗါတယ်လေနာမည်ပေးထားတာအဲ့ဒါပညာပဲဟောဒီပုံမန္တရာကိုလူလို့ခေါ်တယ်ဒီပုံမန္တရာခွေးလို့ခေါ်တယ်ဒါကိုယောက်ျားလို့ခေါ်တယ်ဒါကိုမိန်းမလို့ခေါ်တယ်အဲ့ဒါပညာပေါ့တကယ်မရှိတာကိုအရှိလို့ပြီးတော့နာမည်ပေးထားတာဟုတ်တယ်မလားအဲတကယ်ရှိတာကိုတော့မှပဲဘုန်းကြီးတို့ပြိတ္တတွေတကယ်ရှိတဲ့တရားကိုတော့မှပြောလို့ဆိုလို့ရအောင်နာမည်ပေးထားရသေးတာပဲတကယ်ရှိတဲ့တရားကိုသူ့ရှိတဲ့အတိုင်းပြောတော့မယ်ဆိုရင်နာမည်မတက်ဖဲနဲ့ပြောလို့ရပါမလားအဲဒီတော့ပြောလို့ရအောင်မလုပ်ပြရလဲနာမည်တက်ပြရတယ်နာမည်တက်ပြရတယ်တကယ်ရှိတဲ့တရားကိုနာမည်တက်ပေးထားတာကြတော့တကယ်ရှိတာကပါဠိလိုဝိသမာနနာမည်တက်ပေးထားတာကပညာတကယ်ရှိတာကဝိသမာနနာမည်တက်ပေးထားတာကပညာဒီလိုမှတ်နော်ဥပမာယုံတို့နာန်တို့ဖတ်တာတို့ဝရဏတို့သင်္ညာတို့စေရဏတို့အဲ့ဒီတရားတွေတကယ်မရှိဘူးလားတကယ်ရှိလားယုံတိနာတွေတကယ်မရှိဘူးလားတကယ်ရှိလားဖတ်တာတို့ဝရဏတို့တကယ်မရှိဘူးလားတကယ်ရှိလားသို့သောသတ္တဆိုတာတခြားလားသဘောတရားလေးလားပုံမှန်သလားရှိသလားအကောင်တွေရှိသလားဝေဒနာဆိုတာလည်းတခြားလားသဘောတရားလေးလားပုံမှန်သလားရှိလားအကောင်တွေရှိလားအကောင်တွေမရှိတဲ့အတွက်လည်းနဲ့ကင်ပြားလို့ရလားလည်းနဲ့ကင်ပြားလို့မရတော့နာမည်လေးတစ်ခုတက်ပေးမှအဲ့ဒီနာမည်လေးနဲ့ပြောမှဒါကဖတ္တဒါကဝေဒနာဒါကယုံဒါကနံဒီလိုသိရပါကိုဟုတ်တယ်မလားအဲဒါကြောင့်တကယ်ရှိတာကိုနာမည်ပေးထားတာဒီဝိသမာနာပညာပြန်ပြောတကယ်ရှိတာကိုနာမည်ပေးထားတာဒီဝိသမာနာပညာဟုတ်ပြီနော်ယောက်ျားတို့မိဘတို့ကတကယ်ရှိသလားဘာကိုဆွဲပြုတ်ပြီးတော့နာမည်ပေးထားတာလဲပုံမှန်သလားဘာကိုဆွဲပြုတ်ပြီးနာမည်ပေးထားတော့ပုံမှန်သလားကြည့်ပြီးတော့ကဘာဥကာလတုံးကဟောဒီလိုပုံမှန်ကတော့ယောက်ျားဒီလိုပုံမှန်ကမိန်းမဒါကလူဒါကခွေးဒါကကြက်ဒါကငှက်နာမမပေးဘူးလားပေးတာတကယ်တမ်းကျတော့လူရဏရဲ့ယောက်ျားရဲ့မိန်းမရဲ့ဒါတကယ်ရှိတာမှမဟုတ်ပဲပုံမှန်သရာခိုက်တဲ့စူးစီးထားလို့ဒါနာမပေးလို့ရတာအဲ့ဒီပုံမှန်သရာပြတ်သွားတာနဲ့တပြိုင်တည်းနာမလည်းမပြတ်ဘူးလားပြတ်သွားလားပြတ်သွားတာပဲဒီလိုမဟုတ်လားအဲ့ဒါကြောင့်မလို့တကယ်ရှိတဲ့တရားလားတကယ်မရှိတဲ့တရားလား လူတို့နဲ့တို့ခွဲတို့ကြက်တို့ငှက်တို့ဆိုတာတကယ်မရှိတဲ့တရားတကယ်မရှိတဲ့တရားအဲဒီတကယ်မရှိတာကိုနာမပိဒါရကပညာတကယ်မရှိဘူးဆိုတာကအဝိဇ္ဇမာနနာမပိဒါရကပညာတကယ်မရှိဘူးဆိုတာကအဝိဇ္ဇမာနနာမပိဒါရကပညာနှစ်ခုပေါင်းလိုက်တော့အဝိဇ္ဇမာနပညာ လူတို့နဲ့တို့ခွဲတို့ကြက်တို့ငှက်တို့ဒီဘာပညာလဲအဝိဇ္ဇမာနပညာယောက်တို့နာတို့စေရနာတို့ပညာတို့သင်္ခါရတို့ဆိုတာကဝိဇ္ဇမာနပညာဒီလိုခွဲမှန်နော်ကျန်တဲ့သမုဒ္ဒပညာတို့တဏှိတိပညာတို့ကနာပညာတို့အတ္တပညာတို့များကြီးရှိသေးတယ်ဒါတွေကတော့ဘုန်းကြီးတို့ပြိဿတွေသိကြရေးကြီးမလို့အဖို့နော်သိကြရေးကြီးမလို့အဖို့ဘုဒ္ဓရာဖြစ်နေမလို့ဒီနေရာမှာမပြောသေးဘူးဟုတ်တယ်မဟုတ်လား ကောင်းပြီဒါဖြစ်လို့ရှိရင်ဒီနေရာမှာခွန်ကြီးပြောချင်တာကဒိဋ္ဌိဒိဋ္ဌိဆိုလို့ခေါ်တဲ့တက္ကရာဒိဋ္ဌိတက္ကရာဒိဋ္ဌိလို့ခေါ်တဲ့အမြင်မှားမှုသည်အဝိဇ္ဇမာနပညာပေါ်မှာအမြင်မှားနေတာလားဝိဇ္ဇမာနပညာပေါ်မှာအမြင်မှားနေတာလားဝိဇ္ဇမာနပညာပေါ်မှာအမြင်မှားနေတာဝိဇ္ဇမာနပညာဆိုတာဘယ်လိုတွေတော့ခန္ဓာ၅ပါး ဟုတ်တယ်မလားဝိဇ္ဇမာနပညာသရာဘယ်လိုတွေတော့တကယ်မရှိတဲ့တရားလားတကယ်ရှိတဲ့တရားလားတကယ်ရှိတဲ့တရားအဲ့ဒီတကယ်ရှိတဲ့တရားကိုတခြားခေါ်တာလားတက္ကာယခေါ်တာလားတက္ကာယအဲ့ဒါသကလုံးလေးတွေတော့မှတ်မိအောင်မှတ်ထားပေါ့နော်ဝိဇ္ဇမာနဆိုတာလဲတကယ်ရှိတာတက္ကာယဆိုတာလဲတကယ်ရှိတာမှတ်မိလားဘာလဲဝိဇ္ဇမာနဆိုတာလဲတကယ်ရှိတာ တက္ကရာဆိုတာလေတကယ်ရှိတယ်အဲ့ဒီတကယ်ရှိတဲ့တရားအပေါ်မှာတကယ်မရှိတဲ့တရားနဲ့အစားထိုးမြင်လိုက်တာဒီတက္ကရာဖြစ်တယ်အဲ့ဒါအမြင်မှားတာပဲဟုတ်ရဲ့လားအမြင်မှားတယ်မြင်မှားတယ်ဒါဘလို့ကြည့်ပြီးတော့မြင်မှားနေတာလဲတကယ်မရှိတဲ့တရားကိုကြည့်ပြီးမြင်မှားနေတာလဲတကယ်ရှိတဲ့တရားကြည့်ပြီးမြင်မှားနေတာတကယ်ရှိတာတခြားလားခန္ဓာ၅ပါးလားတကယ်ရှိတာကခန္ဓာ၅ပါး ခေါ်တာကတကယ်ရှိတဲ့ခန္ဓာ၅ပါးစကြပါစို့ဒီလိုမဟုတ်လားဒါဘုန်းကြီးတို့ပရိသတ်တွေကတကယ်ရှိတဲ့ခန္ဓာ၅ပါးကိုကြည့်ပြီးတော့ခန္ဓာ၅ပါးလို့မြင်တာလားပုဂ္ဂိုလ်တ္တဝါလို့မြင်တာလားပုဂ္ဂိုလ်တ္တဝါလို့မြင်တာဒီမြင်မှားလားမြင်မှားလားဘယ်ပေါ်မှာကြည့်ပြီးတော့မြင်မှားနေတာတော့ခန္ဓာ၅ပါးပေါ်မှာကြည့်ပြီးတော့အမြင်မှားနေတာဒီတော့ကြည့်လိုက်တာကခန္ဓာသိလိုက်တာကပုဂ္ဂိုလ် ဒီလိုလေးမှန်နော်ပြန်ပြောမိမိနဲ့နေစဉ်ကြုံတွေ့နေရတာဒီတခြားလားခန္ဓာ၅ပါးလားသာဆိုတာလဲခန္ဓာ၅ပါးသမီးဆိုတာလဲခန္ဓာ၅ပါးပုဂ္ဂိုလ်တရားဘာဆိုတာလဲခန္ဓာ၅ပါးကြားလဲရတဲ့အတန်လေးတွေလည်းခန္ဓာပဲမြင်လဲရတာလေးလည်းခန္ဓာပဲနားလဲရတာလေးလည်းစားလဲရတာလေးလည်းခန္ဓာပဲတွေးတည်လဲရတာလေးလည်းခန္ဓာပဲတွေးလဲရတာလေးလည်းခန္ဓာပဲဒီလိုမလားဒါပေမဲ့ပရိသတ်တွေကခန္ဓာလို့ထင်တာလားပုဂ္ဂိုလ်တ attva လို့ထင်တာလားတကယ်မြင်လိုက်တာဒီတရားကိုမြင်လိုက်တာလားယုတ်တရားကိုမြင်လိုက်တာလားကိုထင်တာကယုတ်လို့ထင်တာလားသာသမီလို့ထင်တာလားမြင်လိုက်တာကယုတ်ထင်လိုက်တာကသာသမီဒီလိုမလားမြင်လိုက်တာကယုတ်ထင်လိုက်တာကသာသမီတကယ်ရှိတဲ့ယုတ်တရားအပေါ်မှာတကယ်မရှိတဲ့သာသမီနဲ့အစားထိုးမြင်လိုက်တာဒီပါလေတက္ကာယသိတိတက္ကာယအပေါ်မှာအမြင်မှားသွားတာဘာလဲလဲတက္ကာယအပေါ်မှာတက္ကာယကတကယ်ရှိတဲ့တရားတကယ်ရှိတဲ့တရားအပေါ်မှာတကယ်မရှိတဲ့တရားနဲ့မှားပြီးတော့မြင်သွားတာမှားပြီးတော့မြင်သွားတာအဲ့ဒါကိုအမြင်မှားသွားတာဒါကြောင့်မလို့အဲ့ဒါဘာလို့ဒီလဲတက္ကာယသိတိဒီတော့တို့ချင်းချင်းပြောမယ်ဆိုရင်တကယ်ရှိတဲ့တရားအပေါ်မှာတကယ်မရှိတဲ့တရားနဲ့အစားထိုးမြင်လိုက်တာဒီသက္ကာယဒိဋ္ဌိဒီလိုမလားအတန်ကလေးတခုကြားတယ်ကြားတာပါလေအတန်ကြားတာကအတန်ကိုထင်တာကဒါဘလူပဲပေါ်ပါပဲဘလူပြောနေတယ်ဒီလိုမတင်ဘူးလားထင်ပုဂ္ဂိုလ်တ attva မပါဘူးလားပါသွားလားပုဂ္ဂိုလ်တ attva ပါသွားပြီဆိုကြတဲ့ကောအမြင်မှားလားအမြင်မှားလားအမြင်မှားမိမိတဏ္ဍာမပူတယ် ဒီတဲ့နာရကျင်တဲ့ကြိုက်တဲ့ခဲတဲ့အဲ့ဒီသဘောတရားလေးတွေတရားတရားလေးလားယုတ်တရားလေးလားကိုထင်တာကဒုက္ခနာတဲ့ပေါင်းနာတဲ့သဘောကျင်တဲ့သဘောကြိုက်တဲ့သဘောဒုပေါင်းကခြေတဲ့တာမရှိဘူးရှိလားရှိပါဘူးဒုလည်းမရှိဘူးပေါင်းလည်းမရှိဘူးခါလည်းမရှိဘူးအတားအသွေးရိုးကြောဖွဲ့စည်းပြီးပုံဖော်ထားလို့လားဒုကောင်လို့ခေါ်တယ်ပေါင်းလို့ခေါ်တယ်ခါလို့ခေါ်တယ်ခြေရလို့ခေါ်တယ်တကယ်ရှိတာကတရ သေးဘူးဒီထဲမှာတကယ်ရှိတရားသည်နာသဘောကျင်သဘောကိုက်သဘောခက်သဘောပူသဘောအေးသဘောလှုပ်သဘောရွာသဘောတောင်းသဘောတင်းသဘောအဲ့ဒီသဘောလေးကမှတကယ်မရှိဘူးလားရှိအဲ့ဒါဒီတက်ကာယတရားနာရလေးကိုကြည့်ပြီးတော့နာရသဘောလေးကိုကြည့်ပြီးတော့နာရသဘောလုံးမထင်ပဲနဲ့ငါနာရလို့ထင်လိုက်ရင်ဗာဒိတိတော့နာရသဘောကတက်ကာယနာရသဘောတည်းဟူသောတက်ကာယအပေါ်မှာငါဆိုတဲ့အစွဲ့နဲ့သွားစားထုတ်မြင်လိုက်တာဟုတ်တယ်မလားနာရဆိုတဲ့တက်ကာယအပေါ်မှာငါဆိုတဲ့တရားနဲ့အစားထုတ်မြင်လိုက်တာမို့လို့ဗာဒိတိတော့ဟောဒီလိုဆိုတော့ငါနာလိုက်တာဗာဒိတိတော့ခြေတော်ကနာလိုက်တာဗာဒိတိတော့ပေါင်ကားကားလိုက်တာဗာဒိတိတော့ဟာငါဒီနေ့တရားရှုလို့ကောင်းလိုက်တာဗာဒိတိတော့ဟာငါဒီနေ့တရားမတရားရှုလို့မကောင်းဘူးပါရိတိတော့တက္ကရာတိတိဒီလိုမလားအဲဒီတက္ကရာတိတိအဲဒီတက္ကရာတိတိဖြစ်လာတဲ့အခါကျတော့ဘုန်းတော်ပြိတ္တတွေတကယ်ရှိတာကယုံနံယုံနဲ့ကိုသိလိုက်ကိုရဲ့အတိတည်းမှသိလိုက်တာကပုဂ္ဂိုလ်တတ္တဝါငါတကယ်ရှိတာကယုံနံကိုသိလိုက်တာကပုဂ္ဂိုလ်တတ္တဝါငါအိဒံမမဒါလေးကတော့ငါဥစ္စာပဲဒါလေးကတော့ငါပဲအေသောမတ္တပိဒါလေးကတော့ငါဥစ္စာပဲအေသောမေယတ္တာငါနဲ့ဆိုင်တယ်ငါပဲငါဥစ္စာပဲငါနဲ့ဆိုင်တယ်ဆိုတဲ့အမြင်ဒီတက္ကာယဒိဋ္ဌိအဲ့ဒီတက္ကာယဒိဋ္ဌိဘယ်ပုံမှာစွဲနေတာလဲဟောဒီခန္ဓာ၅ပါးပုံမှာစွဲနေဒီလိုမဟုတ်လားအေးအဲ့ဒီတော့ခုနရုပ်ခန္ဓာက၃ပါးနာမ်ခန္ဓာက၄ပါးယောက်ခန္ဓာသရကမိမိဟောဒီပုံပန္နံကြီးတဲ့မှာဖောက်ပြန်တဲ့သဘောလေးတွေအဲ့ဒါကဘာလဲယောက်ခန္ဓာဖောက်ပြန်တဲ့သဘောသည်ယောက်ခန္ဓာအဲ့ဒါကိုတိတိပေးနေတာကနာခန္ဓာဖောက်ပြန်တာကတိပေးနေတာကဒါကနာရသဘောလေးပေါ်လာပြီဆိုရင်နာရသည်ဘာလဲလို့မေးရင်ယုံနဲ့နာပေါ့နော်ဘာဖြစ်လို့တော့သေချာစဉ်းစားကြည့်ပါဟောဒီယောက်ခန္ဓာတွေမဖောက်ပြန်မဲနဲ့နာတဲ့သဘောဖြစ်ပါ့။နာတဲ့သဘောမဖြစ်ဘူး။ဟောဒီယောက်တွေမဖောက်ပြန်မဲနဲ့ကျင်တဲ့သဘောဖြစ်ပါ့။ဒါကြောင့်ဖောက်ပြန်တာဘယ်လိုတော့။သို့တော့ယောက်တွေသိတတ်တဲ့သဘောရှိရလား။သိတာကဘယ်လိုတော့။နာတရားမရှိဘဲနဲ့ယောက်တွေဘယ်တော့ပဲဖောက်ပြန်နာတယ်ဆိုတာဖြစ်လာပါ့။မဖြစ်ဘူး။လူတွေကောင်းနေနာတယ်ဆိုတာမရှိဘူး။ဟုတ်တယ်မဟုတ်လား။ဘာမရှိလို့တော့ရောက်တော့မရှိဘူးလားရှိဘာမရှိလို့မနာတာတော့ဒါတော့နာတယ်လို့သိလိုက်ကြတဲ့ကနတရားမပါဘူးလားပါနံဘလောက်ပဲရှိရှိရုပ်တွေမဖောက်ပြရင်ရောနာတယ်ဆိုတာဖြစ်လာပါမလားရုပ်တွေဘလောက်ပဲဖောက်ပြနတရားကမသိရင်ရောနာတယ်ဆိုတာဖြစ်လာပါမလားဒီတော့နာတာလေးကိုကြည့်မယ်ဆိုရင်ဖောက်ပြတာကရုပ်သိတာကနံနာအောင်ဖောက်ပြပြတာကရုပ်နာရလို့သိတာကနံကျင်အောင်ဖောက်ပြန်ပြတာကယုတ်ကျင်တယ်လို့သိတာကနံကိုက်အောင်ဖောက်ပြန်ပြတာကယုတ်ကိုက်တယ်လို့သိတာကနံအဲ့ဒီအမြင်လေးမှန်သွားရင်ဒိဋ္ဌိစင်တာပဲဟုတ်တယ်မလားအဲ့ဒီအမြင်လေးမမှန်သေးရင်ဒိဋ္ဌိစင်မှာမလားဒီတော့ပရိစ္ဆေသမုပ္ပါဒီနဲ့ရှင်တွဲပြီးတော့ဘုန်းကြီးပြောလိုက်ပါမယ်နော်ပရိစ္ဆေသမုပ္ပါဒီရတော့မှာဒွိယပဋိစ္စဝိညာဏံတဲ့မိမိတို့ရဲ့တဏ္ဍာမှာအတိတ်ကလေးတစ်ခုပေါ်တယ်အဲ့ဒီအတိတ်ကလေးတွေဘာကြောင့်ပေါ်တယ်မေးရင်ဘယ်လိုပြောမလဲဒွိယအာယုံဒွာရနှစ်ခုတိုက်ချင်းကိုပဋိစ္စအစွဲပြုပြီးတော့ဝိညာဏံဝိညာဏ်ဆိုတဲ့အတိတ်ကလေးပေါ်လာတာဟုတ်တယ်မဟုတ်လားအတိတ်ကလေးတစ်ခုပေါ်လာတယ်ဘာကိုပဲသိကျင်တာသိပေါ့နော်သိကျင်တာသိအတိတ်ကလေးတစ်ခုဖြစ်လာပြီဆိုရင်အဲ့ဒီအတိတ်လေးတွေဘာကြောင့်ဖြစ်တော့အာယုံ द्वार တိုက်လို့ဖြစ်တယ်။အ
ဟုတ်တယ်မလားဟိုအတိတ်ကာလအဝိဇ္ဇာသင်္ခါရကိုလှအာယုံမပြူတော့နဲ့နော်အဝိဇ္ဇာသင်္ခါရကြောင့်ပစ္စုပန်ဘဝမှာပထမဆုံးတော့ပဋိသင်္ဍေဝိညာဉ်ကလေးမဖြစ်ဘူးလားဖြစ်အဲ့ဒါဒီသင်္ခါရပစ္စည်းဟာဝိညာဏ်နဲ့အဲ့ဒီဖြစ်ပေါ်လာတဲ့ပဋိသင်္ဍေစိတ်ကလေးတွေအခုဖြစ်တာမလားအခုလားဘယ်တော့မှဖြစ်အစတော့မှဖြစ်ဘဝအစတော့မှဖြစ်တာအခုရှိသေးလားအခုမရှိတော့ဘူးဆိုတော့ဘုန်းတော်ပြိတ္တာတွေကပြန်ကြည့်လို့ဖြစ်ပါ့မလားအပင်ကြီးနဲ့ကြည့်ရင်မြင်တော့မြင်မယ်မမြင်လို့မဆိုလို့ဘူးမြင်နိုင်တယ်ဟုတ်တယ်မဟုတ်လားထူခြားသောအတိထူခြားသောစိတ်နဲ့ကြည့်ရင်မြင်နိုင်တယ်သို့တော့ဝိပဿနာရှုလို့ရလားဝိပဿနာရှုလို့မရသေးတဲ့သူပြန်ကြည့်ဖို့လိုသေးလားဝိပဿနာရဲ့အာယုံကအတိတ်လားအနာဂတ်လားပစ္စုပန်ပစ္စုပန်အာယုံဆိုတော့ပစ္စုပန်အခုပေါ်တဲ့ခန္ဓာဒီပစ္စုပန်ဟုတ်တယ်မလားဟောဘဝအစပြိတ္တန်ပြန်အာယုံပြုတ်မနေတဲ့အချိန်ကုန်တာပဲရှိတယ်ပြန်အာယုံပြုတ်မနေတဲ့မလိုတော့ဘူးနော်ဒီတော့လောလောဆယ်ပေါ်စေခန္ဓာကိုပဲကြည့်လောလောဆယ်ပေါ်စေခန္ဓာသည်အတိတ်သင်္ခါရကြောင့်ပေါ်တာလားအာယုံ द्वार တိုက်လို့ပေါ်တာလားအာယုံ द्वार တိုက်လို့ပေါ်တာမျက်စိနဲ့စိတ်နဲ့တိုက်တော့ဗာစိတ်ပေါ်မယ်ဟုတ်ပြီစောစောတုန်းကပေါ်တာလားအခုမှအကြောင်းတက်လို့အခုပေါ်တာလားအဲ့ဒါကြောင့်အခုအကြောင်းတိုက်လို့အခုပေါ်တဲ့ခန္ဓာသည်ပစ္စုပန်ခန္ဓာပြောကြည့်စမ်းအခုအကြောင်းတိုက်လို့အခုပေါ်တဲ့ပြန်ပြောဝိပဿနာရဲ့အရှုခံခန္ဓာသည်အဲ့ဒီခန္ဓာပဲဟုတ်တယ်မဟုတ်လားဘယ်လိုပရိသတ်ဒီအမြင်မှားတယ်အမြင်မှားတယ်ဆိုတာလည်းအဲ့ဒီခန္ဓာအပေါ်မှာအမြင်မှားနေတာပဲမျက်လုံးကလေးဖွင့်ကြည့်လိုက်တယ်မြင်လိုက်တယ်မြင်စေပေါ်လာတယ်ဟာငါမြင်လဲငါကြည့်လို့ကောင်းတယ်ဒီလိုကိုငါဇွဲလေးမဝင်ဘူးလားဝင်သွားလားငါဇွဲဝင်သွားတာဒီတခြားလားသက်ကာယဒိဋ္ဌိလားတကယ်ကငါမြင်တာလားမြင်စေကမြင်တာလားမြင်စေကမြင်တာမြင်စေဆိုတာစိတ်ပေါ့နော်စိတ်မြင်မှန်းသိတဲ့စိတ်မြင်တတ်တဲ့စိတ်ကြည့်သိတတ်တဲ့စိတ်ကြည့်တတ်တဲ့စိတ်အဲ့ဒီစိတ်ကလေးဖြစ်နေတာအဲ့ဒီစိတ်ကလေးဒီဘာသဘောရှိတော့သိတတ်တဲ့သဘောရှိတယ်။ဘာကိုသိတော့အစင်းကိုသိတယ်။ဘာကိုသိတယ်အစင်းကိုသိတာဘယ်လိုကသိလဲမြင်စိတ်ကသိတယ်။သူဒီဘာသဘောရှိတော့သိတတ်တဲ့သဘောရှိတယ်။ဘာကိုသိတော့အစင်းကိုသိတယ်။အစင်းကိုသိတာဒီဘယ်လိုကသိတော့အဲအပြန်လားအဲ့ဒီလိုနားလည်လိုက်ဟုတ်တယ်မဟုတ်လားအဲ့ဒီတော့ဒီနေရာမှာ၅ပါးလားသိတဲ့သဘောထဲမှာလည်း၅ပါးလားမြင်လိုက်ရတဲ့သဘောထဲလည်း၅ပါးလားငါသားလားငါသမီးလားအစင်းလားငါသားလည်းမဟုတ်ဘူးငါသမီးလည်းမဟုတ်ဘူးဘာမြင်တာလဲငါမြင်တာလားမြင်စိတ်ကမြင်တာလားမြင်စိတ်ကမြင်စိတ်ကိုငါနဲ့သွားစွဲသည့်အတွက်တကယ်ရှိတဲ့မြင်စိတ်အပေါ်မှာတကယ်မရှိတဲ့ငါနဲ့သွားပြီးတော့စွဲလိုက်သည့်အတွက်ဗာဒိဋ္ဌိတော့တက္ကရာဒိဋ္ဌိဒီလိုမဟုတ်လားအဲဒီတော့မြင်စိတ်ကလေးပေါ်လာရင်မြင်စိတ်ကလေးကိုတတိလေးကကြည့်ဘာလို့ ਆ ပါလဲအမှုမမမနေရင်တော့ဘယ်လိုထင်သွားမလဲငါမြင်တယ်မတင်ဘူးလားထင်အဲဒီတော့မှုမမမမနေနဲ့တော့ဒိဋ္ဌိဖြုတ်တယ်ဒိဋ္ဌိဖြုတ်တယ်ဆိုတာကဘုန်းကြီးတော်ပြိတ္တာတွေဘာပြောတာလဲမေးတော့အခုနဘုန်းကြီးပြောခဲ့ပြီဟုတ်လားမှောင်နေတဲ့နေရာကိုအလင်းကလေးသွင်းပေးလိုက်တာပဲဘာလဲမှောင်နေတဲ့နေရာကိုအလင်းကလေးသွင်းပေးလိုက်တဲ့အခါကျတော့ပရမသောအာယုံတက်လာရင်ဟောရဝါဒအလင်းကလေးမပေါ်ဘူးလားပေါ်ပြေးပြေးပြေးမြင်ရပြီလားနေထွက်လာတော့မြင်ရပြီဒီလိုမလားအာယုံတက်လာရင်ဝရဝါရမြင်ရပြီအမှောင်ပြောက်ပြီလားမပြောက်သေးဘူးနေထွက်လာမှအမှောင်ပြောက်အဲ့ဒီလိုပဲဘုန်းတော်ပြိတ္တတွေလုပ်ငန်းခွင်မှာဝိပဿနာတကယ်ရှုတဲ့အခါကျတော့ဒိဋ္ဌိတကယ်စင်ဖို့ကြိုးစားတာဟုတ်တယ်မလားအခုနားလည်မှုစွမ်းရည်နဲ့ဘုန်းကြီးကပြောပြလိုက်တော့ပြိတ္တဘုန်းတော်ပြိတ္တတွေရဲ့အတိထဲမှာဟောဒီလိုလေးမြင်ဒိဋ္ဌိပါလားဒီလိုလေးမြင်တော့ဒိဋ္ဌိစင်နေပါလားဘောရဝါဒလေးနားမလည်ဘူးလားနားလည်သွားလားအဲ့ဒါဗာနဲ့တူတယ်လေအာယုံတက်တာနဲ့တူဗာနဲ့တူတော့အဲ့ဒါအာယုံတက်ဖို့ခေါင်းကြီးကပြောပေးလိုက်တာဟုတ်တယ်မဟုတ်လားမကြခင်ဘာဖြစ်မလဲနေထွက်တော့မယ်အာယုံတက်ဖို့ခေါင်းကြီးကပြောပေးလိုက်တာနော်အဲ့ဒါအတိတန်းမှာဩဒီလိုဆိုရင်တော့ဒါဒိဋ္ဌိပါလားဒီလိုဖြစ်တဲ့အမြင်လေးမြင်မှဒိဋ္ဌိစင်တာပါလားလို့အတိတန်းမှာမရောက်ဘူးလားရောက်ပါအဲ့ဒါကြောင့်အမှောင်ကိုဗာနဲ့အစားထိုးပေးလိုက်တာလေအလင်းနဲ့အစားထိုးပေးလိုက်တာနော်အဲ့ဒါကိုပဲတရားနာတော့သိတဲ့အသိကိုညာတာပရိညာသိလို့ဒီလိုပြောလိုက်တာပေါ့ညာတာပရိညာအသိနဲ့ဒိဋ္ဌိဖြော
ချုပ်လိုက်တာဘာလဲလဲညာဒပရိညာအတိနဲ့ဒိဋ္ဌိချုပ်လိုက်တာတဏှာပြေဥပမာနေနဲ့ပြောတော့အာယုံတက်ပေးလိုက်တာဘာလို့ပေးလိုက်လဲအာယုံမတက်သေးရင်ပြက်ပြက်သာမမှန်ဘူးလားပေါင်းနေလားအာယုံတက်ပေးလိုက်တော့ဝောရဝါရလေးအလင်းကလေးမတွေ့ဘူးလားတွေ့လားနည်းနည်းပါးပါးရှောင်းတာရှားတာသွားပြီဟုတ်တယ်မဟုတ်လားရှောင်းတာရှားတာသွားပြီအဲ့ဒီလိုပဲအခုခွန်ကြီးတို့ကနေပြီးတော့ပြောပြပေးလိုက်တဲ့အခါကျတော့အတိတည်းမှာဟောဒီလိုအားကားတော့တက္ကရာဒိဋ္ဌိဖြစ်တယ်ဒီလိုမြင်မှဒိဋ္ဌိစင်တယ်အတိတည်းမှာသဘောမပေါက်ဘူးလားပေါက်အဲ့ဒီလိုသဘောပေါက်သွားလိုက်တဲ့အခါကျတော့အိပ်ပိုင်မစင်သေးပေမဲ့အတိတည်းမှာတော့စင်သွားပြီဖြစ်တဲ့အတွက်နေ့စဉ်နေ့တည်းကကြုံတွေ့နေရတဲ့လူလောကထဲမှာခိုင်မြဲတဲ့တက္ကရာဒိဋ္ဌိဆွဲကြည့်နည်းနည်းလေးတော့မယုံဘူးလားကျော်အပင်မကြအောင်ရှောင်တရှားတဲ့သဘောတွေမရှိဘူးလားရှိသွားရှိသွားပြီလောကအလင်းမရှိလို့ပိပိတာမှောင်နေရင်တော့ဟာရငါသားမငါသားငါသမီးမငါသမီးငါမငါဆိုတဲ့ဆွဲရှိနေခဲ့တော့ဒီဘောကောတည်းတခြားကိုဥတည်နေမှာလားပယ်လေးပါဥတည်နေမှာလားအပယ်လေးပါဘုကဆွဲချလိုက်တာလေအဲ့ဒီဒိဋ္ဌိကဆွဲချလိုက်တာအမြင်မှားမှုကဆွဲချလိုက်တာဒီလိုမဟုတ်လားအမြင်မှားမှုဒိဋ္ဌိတာရှိနေမယ်ဆိုရင်တော့ကြံတဲ့မလုံရဲတဲ့ပြည့်တာဘာတစ်ခုမှမရှိတော့ဘူးဟုတ်တယ်မဟုတ်လားအမြင်မှမို့ဒိဋ္ဌိတာရှိနေရင်ဘာလဲမလုံရဲတဲ့ကိလေသာမရှိတော့ဘူးအဲ့ဒါကြောင့်မလို့အမြင်မှမို့ဒိဋ္ဌိကိလေသာရှိနေရင်မလုံရဲတဲ့ကိလေသာမရှိတော့ဘူးဆိုတော့ကိလေသာအကုန်လုံးသူလောက်တော့မှာပေါ့ကိလေသာအကုန်လုံးလောက်ပြီဆိုတော့သူရဲ့သွားရလမ်းကြောင်းတွေပဲရောက်မလဲအဲ့ဒါကိုပဲဒိဋ္ဌိကဆွဲချလိုက်တာလို့ပြောလိုက်တာဟုတ်တယ်မဟုတ်လားဒိဋ္ဌိကဆွဲချလို့လိုက်တာလို့ပြောလိုက်တာအမှန်ကတော့ဒိဋ္ဌိကမြောင်းသွယ်ပေးလိုက်တယ်။ဘယ်ကိုမြောင်းသွယ်ပေးတာလဲ။အပယ်လေးပါးကိုမြောင်းသွယ်ပေးလိုက်တာ။နောက်ကနေလောဘတို့ဒေါသတို့မောဟတို့မာနတို့ဒလဟောဆင်းချလာတာ။ဟုတ်လား။ဘာဖြစ်လို့လောဘဒေါသမောဟဆိုတဲ့ကိလေသာတွေဒလဟောဆင်းချလာတာလဲမေးတော့ဒိဋ္ဌိကမြောင်းသွယ်ပေးတယ်။နေရတဲ့ကငါဆွဲ။ငါငါဥစ္စာငါနဲ့ဆိုင်တယ်။ငါငါဥစ္စာငါနဲ့ဆိုင်တယ်။ဟုတ်တယ်မဟုတ်လား။သားကလည်းငါငါဥစ္စာငါနဲ့ဆိုင်တယ်သမီးကလည်းငါငါဥစ္စာငါနဲ့ဆိုင်တယ်ပစ္စည်းကလည်းငါငါဥစ္စာငါနဲ့ဆိုင်တယ်ဆိုတော့လောဘကိလေသာလည်းထိမ့်မရဒေါသကိလေသာလည်းထိမ့်မရမာနကိလေသာလည်းထိမ့်မရကိလေသာအလုံးစုပေါင်းပြီးတော့ဝင်လာတာဘလို့ကြောင့်ဝင်လာတာတော့အမြင်မှားမှုဒိဋ္ဌိကြောင့်ဝင်လာတာဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်မလို့အမြင်မှားမှုဒိဋ္ဌိကိုသာအရင်ပိတ်ထားလိုက်ကြံတဲ့ကိလေသာတွေဖြစ်ပြီးဖြစ်냐တော့လည်းပဲအပယ်ရောက်အောင်မသွားတော့ဘူးဒါပြောတာနော်အပဲရောက်မသွားတော့ဘူးဒါကြောင့်မလို့ဒိဋ္ဌိကိလေသာပယ်သဖို့ရင်မကြည့်ဘူးလားကြည့်အခုတော့ခေါင်းကြီးတို့ကပြောလိုက်တဲ့အခါကျတော့ဒိဋ္ဌိရဲ့သဘောလေးနားလည်သွားပြီဆိုရင်ထိမ့်တတ်သွားပြီပေါ့ဟုတ်တယ်မဟုတ်လားအရာထက်မှနေတဲ့အခါမထိမ့်တတ်ဘူးလားထိမ့်တတ်သွားလားထိမ့်တတ်သွားပြီဆိုလို့ရှိရင်အပဲမကြအောင်အပဲဆိုတဲ့အန္တရာယ်မှလွတ်အောင်ရှောင်တတ်ရှားတတ်သွားပြီနော်အာယုံကလေးတက်လာလို့အလင်းကလေးနဲ့ပေါ်လာပြီဆိုလို့ရှိရင်ဘောရဝါရမြင်လာတဲ့အချိန်မှာဟာဒါကသင်္ကောလာဒါကလူလာဒါကမြောင်းလာဒါကကျင်းလာဒါကလာလာနည်းနည်းပပရိုးရိုးရိတ်တော့မသိဘူးလားသိကျင်းနဲ့ကြိုင်နဲ့မကြအောင်မရှောင်တာမတိမ့်တာဘူးလားရှောင်တာတိမ့်တာသွားပြီနော်သင်္ကောတွေသိပြီနဲ့ရင်ဆိုင်ပြီးတော့ဝင်မတိုက်အောင်မရှောင်တာမတိမ့်တာဘူးလားတခြားကြောင့်လားဘောရဝါရမြင်လိုက်လို့လားဘောရဝါရတာမမြင်လို့ပပိတာမှောင်နေရင်တော့သစ်ပင်နဲ့လည်းဝင်ဆောင်ပါပဲတင်းကုန်နဲ့လည်းဝင်တိုက်ပါပဲကြောက်ထဲလည်းကြာပါပဲဟုတ်တယ်မဟုတ်လားအဲဒါကြောင့်အခုလိုတရားနာလိုက်တော့ဘောရဝါရလေးတော့သိသွားတာပေါ့ဒါပေမဲ့ဒိဋ္ဌိလောကဆင်းပြီလားမဆင်းသေးဘူးဒိဋ္ဌိလောကမဆင်းသေးဘူးဒိဋ္ဌိလောကဆင်းဖို့ဆိုတာကဘုန်းကြီးတို့ပြိတ္တတွေတကယ်တမ်းရုပ်နာရဲ့သဘာဝဖြစ်ပျက်ကိုမြင်အောင်ကြည့်မှဒိဋ္ဌိတကယ်ဆင်းတာမဟုတ်လားကောင်းပြီဒါဖြင့်ပွဲမဝင်ခင်အပြင်ကကျင်းပါဆိုတာလို့တရားမရှုမှတ်ခင်ကလေးကဒိဋ္ဌိရဲ့သဘောလေးတွေကြိုတင်ပြီးတော့သိအောင်ကြိုးစားထားမယ်ဆိုရင်တရားရှုတဲ့အခါကျတော့ဆင်းနေမဖြစ်ဘူးလားဖြစ်ကောင်းပြီဒါဖြင့်မိမိရဲ့တဏ္ဍာမတကယ်ရှုရမှာကတရားလားပြိဿုပ္ပါခန္ဓာလားအဲဒီပြိဿုပ္ပါခန္ဓာရှုတဲ့အခါကျတော့ပြိဿုပ္ပါခန္ဓာဆိုတာဘယ်လိုခန္ဓာပါလဲအခုမှအကြောင်းတိုက်လို့အခုပေါ်တဲ့အခုဆိုတဲ့စကားလေးထက်ပြောဟုတ်တယ်မလားမနေ့တော့ငါဟာနဲ့မဆိုင်ဘူးတနေ့တော့ငါဟာနဲ့မဆိုင်ဘူးเนาะအခုလောလောဆယ်ပြစ်ဆုံးပါရှင်းရတော့အခုမှအကြောင်းတိုင်းလို့အခုပေါ်တဲ့ခန္ဓာပြောကြည့်စမ်သရတိတရားလားပြစ်ဆုံးပါခန္ဓာလားအကြောင်းနေတရားလားအာယုံဒွါရလား မျက်စိအစင်းမျက်စိဆိုတဲ့အဒွါရအစင်းဆိုတဲ့အာယုနားဆိုတဲ့ဒွါရအသံဆိုတဲ့အာယုအတိအသေးမရှိဘူးလားရှိပြန်ပြန်ပြောမျက်စိကြည့်တဲ့စင်းတဲ့တဲ့တော့ပါသိပေါ့မျက်စိကြည့်သည်ယုံလားနံလားအစင်းကတော့မြေစိတ်ကနံတရားမျက်စိကြည့်တဲ့အစင်းဆိုတဲ့ယုံတရားနှစ်ပါးပေါင်းလို့မြေစိတ်ဆိုတဲ့နံတရားတစ်ပါးဖြစ်တယ်ယုံနှစ်ပါးပေါင်းလို့နံတစ်ပါးဖြစ်တယ်ကြောက်ကြည့်တယ်မျက်စိကြည့်နဲ့ဆင်းစရဲယုတ်တရားတစ်ပါးပေါင်းဆောင်မိတ္တရဲ့အတွက်မြေစိတ်ဆိုတဲ့နတရားတစ်ပါးဖြစ်လာပြီဟုတ်တယ်မလားအဲ့ဒီနတရားကလေးဖြစ်လာတဲ့အခါကျတော့အဲ့ဒီနံနဲ့တွဲပြီးတော့ပေါ်တာကတခြားတရားတွေလားစိတ္တိတရားတွေလားအဲ့ဒီဓမ္မဝေဒနာမပါဘူးလားသိညာမပါဘူးလားသင်္ခါရမပါဘူးလားအလုံးပေါင်းတော့နာမ်ခန္ဓာဘယ်နှပါးလဲဒီတော့မြင်တယ်မြင်တယ်လို့ပြောလိုက်တဲ့အချိန်မှာနာမ်ခန္ဓာဘယ်နှပါးဖြစ်နေတော့မြင်လိုက်တာဒီငါမြင်တာလားခန္ဓာတွေကဖြစ်ခန္ဓာတွေဖြစ်ခန္ဓာတွေဖြစ်နေတာဟုတ်တယ်မလားအဲ့ဒါဒိဋ္ဌိပြုတ်တာလေနော်ဒီတော့ဒိဋ္ဌိပြုတ်တယ်ဒိဋ္ဌိပြုတ်တယ်ဆိုတာပြောတာလို့ဆိုတော့အမြင်မှားကိုအမြင်မှန်နဲ့အစာထိုးပေးလိုက်တာဘာလဲလဲအမြင်မှားတာကဒိဋ္ဌိအမြင်မှန်တာကသမ္မာဒိဋ္ဌိအမြင်မှားတာကဒိဋ္ဌိအမြင်မှန်တာကသမ္မာဒိဋ္ဌိနော်အမြင်မှန်မှုလေးနည်းနည်းရောက်လာရင်အမြင်မှားမှုလေးနည်းနည်းဆောက်ပါရော့ပါဒီလိုမလားအမြင်မှန်မှုလေးတဝက်ဖြစ်လာရင်အမြင်မှားမှုလေးတဝက်ရော့ပါလုံးလုံးရရအမြင်မှန်လာရင်လုံးလုံးရရဒိဋ္ဌိဆင်းသွားမယ်ဒီလိုမလားအဲဒါကြောင့်မလို့အမြင်မှန်မှုလေးတွေရအောင်ဆိုတာကဘုန်းတော်ပရိသတ်တွေတခြားလေးလာရမလားပရိသတ်သမုပ္ပါလေးလာရမလားပရိသတ်သမုပ္ပါဒါတခြားပြောတာလားခန္ဓာဖြစ်စဉ်ကိုပြောတာလားဒီပရိသသမုပ္ပတရားတော်ထဲမှာဝိဇာကနေသရမရဏတိကြည့်လိုက်ပါပုဂ္ဂိုလ်တ attva လားခန္ဓာလားယောက်ျားမိန်းမတွေပြထားရလားခန္ဓာတွေပြထားပရိသသမုပ္ပထဲမှာပုဂ္ဂိုလ်တ attva လုံးဝမပါဘူးယောက်ျားမိန်းမလုံးဝမပါဘူးတို့ပေါင်းကချင်းလည်းလုံးဝမပါဘူးဒီလိုမလားအတိတ်ရဲ့နာဂရဲ့ပိစုတ်ပါရဲ့ကြောင်းကျုံဆက်သွယ်ပြီးတော့ခန္ဓာဖြစ်စဉ်ကိုပြတဲ့တရားသည်တခြားတရားလားပရိသသမုပ္ပတရားအတိတ်ပစ္စုပ္ပန်နာကကာလ၃ပါးမှာခန္ဓာဖြစ်စဉ်ကြောင်းကျိုးဆက်သွယ်ပြီးတော့ခန္ဓာဖြစ်နေတဲ့ဖြစ်စဉ်ကိုပြတဲ့တရားသည်ဘာလဲပရိစ္ဆသမုပ္ပါဒ်တရားဒီလိုမဟုတ်လားအဲ့တော့ဘုန်းတော်ပရိသတ်တွေကအတိတ်ပစ္စုပ္ပန်နာကဆိုပေမဲ့ခဏဝိပဿနာအနေနဲ့တွဲပြီးတော့ကြည့်ရမှာကအတိတ်လားအနာဂတ်လားပစ္စုပ္ပန်ပစ္စုပ္ပန်ကိုကြည့်တော့မယ်ဆိုပစ္စုပ္ပန်ခန္ဓာကိုပြထားတာကပရိစ္ဆသမုပ္ပါဒ်အကွက်နံပါတ်ဘယ်လောက်မှပြထားလဲနှစ်ကွက်မှပြတယ်အဲ့ဒါကိုသိချာကြည့်ဒီလိုမလားကဲကောင်မြာရကိုကျင်းလိုက်တဲ့အခါကျတော့အရိမသလာရဏသရာမရှိဘူးလားရှိလားသလာရဏသရာတခြားလားဒွါရလားဒွါရရှိအာယုန်လေးလားမတက်ဘူးလားတိုက်လားအာယုန်လေးတိုက်ရင်ဘာတွေပေါ်မလဲဝိညာဉ်တွေပေါ်မယ်မျက်စိကြည့်နေစဉ်းနေတတ်တော့ဗာစိတ်ပေါ်မျက်စိကြည့်ကဒွါရအစင်းကအာယုန်မြေစိတ်ကဝိညာဉ်ပြန်ပြောမျက်စိကြည့်ကဒွါရအခြင်းကမြေစိတ်ကဝိညာဉ်နော်မြေစိတ်ကဘာလဲဝိညာဉ်ဒွါရနဲ့အာယုန်တိုက်လို့ဝိညာဉ်ပေါ်တာဒွါရနဲ့အာယုန်တိုက်လို့ဒွါရနဲ့အာယုန်တိုက်လို့ဝိညာဉ်ပေါ်တာဒါလေးမှတ်မိအောင်မှတ်ထားဗါတယ်လည်းပြန်ပြောပါဦးငါကြည့်လို့ငါမြင်တာလားဓာရအာယုန်တက်လို့ဝိညာဉ်ပေါ်တာလားငါကြည့်လို့ငါမြင်တာပါဆိုရင်ဗာရိထိငါကြည့်လို့ငါမြင်တာလားဓာရအာယုန်တက်လို့ဝိညာဉ်ပေါ်တာလားငါကြည့်လို့ငါမြင်တာပါဆိုရင်မြင်မှလားမြင်မှလားဓာရအာယုန်တက်လို့ဝိညာဉ်ပေါ်တာပါဆိုရင်မြင်မှလားမြင်မှလားအမြင်မှန်ဒီသမာဓိထိအမြင်မှန်ဒီသမာဓိတည်းလေမိမိတဏ္ဍာမှာကိမ့်သွားရင်အမြင်မှမဟုတ်တည်းမစင်မလားစင်တော့အဲ့ဒါဒိဋ္ဌိဖြုတ်တာပဲဟုတ်တယ်မဟုတ်လားဒီတော့ပရိစ္ဆသမုပ္ပါဒ်နားလဲအောင်စူးစမ်းနေခြင်းနေဘာဖြုတ်နေတာလဲဒိဋ္ဌိဖြုတ်တယ်ဒိဋ္ဌိဖြုတ်တယ်ဒါတခြားပြောတာလားဒိဋ္ဌိအမြင်မှားရင်တော့အမြင်လေးတွေကင်းစင်အောင်စူးစမ်းနေမှားရင်တော့အမြင်လေးတွေအမြင်မှားမှုလေးတွေဘာနဲ့စားထုတ်နေတာလဲအမြင်မှန်နဲ့စားထုတ်နေတာဒီလိုမဟုတ်လားကောင်းပြီမျက်စိနဲ့စဉ်နဲ့တိုက်တော့ပါစိတ်ပေါ်တော့မျက်စိကလည်းပုဂ္ဂိုလ်တ attva ငါလားယုတ်တရားလား
အသိကလည်းပုဂ္ဂတ္တဝါငါလားယုတ်တရားလား
မ
ြေစိတ်ကလည်းပုဂ္ဂတ္တဝါငါလားယုတ်နန္တရားလားဒီထဲမှာပုဂ္ဂတ္တဝါပါလားပုဂ္ဂတ္တဝါဘာတစ်ခုမှမပါတဲ့ယုံနာခန္ဓာတွေပဲဒီလိုမလားယုံနာခန္ဓာကိုယုံနာခန္ဓာမှသိလိုက်တော့ဗာရီရိစင်တော်အဲ့ဒီယုံနာခန္ဓာတွေစောစောတုန်းကနာတာအဂိုရတိနာတော့မှာပဲဆိုရင်ခိုင်တယ်မြဲတယ်ဆိုတဲ့အဓိပ္ပာယ်မရောက်ဘူးလားကြောင့်ဗာရီရိသတ္တတ္တိဗာရီရိလည်းစောစောတုန်းကနာတဲ့နာတွေအခုရှိသေးလားအခုနာတဲ့နာတွေစောစောတုန်းကနာတဲ့နာဟုတ်ရဲ့လားစောစောတုန်းကနာတဲ့နာတွေဘယ်တော့ကပြက်နာတဲ့အချိန်မှာပြက်သွားတယ်ဘယ်ချိန်မှာပြက်တော့အခုနာတဲ့နာတွေအခုမှသိပေါ်တာဟုတ်တယ်မလားမြင်အောင်မကြည့်နိုင်လို့တော့မသိတာတကယ်တမ်းကျတော့စောစောကနာတဲ့နာနဲ့အခုနာတဲ့နာမတူဘူးတူလားမြင်အောင်မကြည့်နိုင်လို့တော့တဘောင်းနဲ့တမူဟာလို့ထင်းနေတာတန်တတိလို့ထင်းနေတာဒီလိုမလားတန်တတိစင်နဲ့ဆက်ထားလို့တော့အတူတူလို့ထင်းနေတာတကယ်တမ်းကျတော့စောစောကနာတဲ့နာကတတအခုပေါ်တဲ့နာကတတတခုတည်းဟုတ်ရဲ့လားအော်တခုတည်းမဟုတ်ပါဘူးစောစောတုန်းကနားတဲ့နားကစောစောတုန်းကပဲပြတ်သွားပြီအခုနားတဲ့နားကအခုမှသိပေါ်လာတာပါလို့သဘောပေါက်သွားလိုက်တော့ဗာဒိတိစင်တော့သဒ္ဒရာတိတိမစင်မလားစင်စောစောတုန်းကနားတဲ့နားကိုရတိကိုမပြောင်းသိပါဘူးဆိုရင်ဗာဒိတိဖြစ်တော့စောစောတုန်းကနားတဲ့နားတွေအခုတိမရှိပါဘူးစောစောကတည်းကလားပြည့်ဖြစ်တယ်ပြည့်ပြီးတော့ပြတ်သွားတာပါအခုကအသိပေါ်လာတာပါအသိစားထိုးနေတာပါအဲ့ဒီလိုသဘောပေါက်တော့ဗာဒိတိစင်တော့ပြတ်သွားတာကိုမြင်တဲ့အတွက်ဗာရီရိစင်လို့သဒ္ဒရာရီရိစင်တယ်ပေါ့ဒီလိုမလားပြက်တင်ပြက်သွားကြတယ်လည်းပဲဟာနာရာပြောင်းသွားပြီဘာမှမရှိတော့ဘူးလို့ထင်ရင်ဗာရီရိထပ်ဖြစ်တော့ဒီတော့ပြက်သွားတာမြင်ရင်သဒ္ဒရာရီရိစင်တယ်စင်ပြီစင်ကြတော့လည်းပဲဘာမှမဖြစ်တော့ဘူးလို့ထင်ရင်ဟုတ်စေတာရီရိပြန်ညှိနေတယ်ဒီတော့ဘာမှမဖြစ်တော့တာလားနောက်တစ်ခုစားထုတ်ဝင်လာတာလားအစားထုတ်ဝင်လာတာသိလာတော့ဗာရတိစင်တော့အဲဒီလိုအမြင်လေးတွေမြင်အောင်ကြိုးစားခြင်းဒီတခြားလားဒိဋ္ဌိဖြောက်တာလားအဲဒီအမြင်လေးတွေမြင်အောင်ကြိုးစားတာကလည်းတခြားမှာကြိုးစားရမှာလားပရိစ္ဆသမုပ္ပါဒ်မှာကြိုးစားရမှာလားပရိစ္ဆသမုပ္ပါဒ်တရားတော်မှာကြိုးစားရမယ်ဒီလိုမဟုတ်လားဒီတော့ပရိစ္ဆသမုပ္ပါဒ်တရားတော်ကိုသဘောပေါက်အောင်ကြိုးစားလိုက်တဲ့အခါကျတော့ခန္ဓာဖြစ်တာမသိဘူးလားသိလားခန္ဓာဖြစ်တာသိရင်ဗာရတိစင်ခန္ဓာပြက်တာသိရင်ဗာရီရိစင်ခန္ဓာတွေစားထိုးတာသိရင်ဗာရီရိစင်ကြောင်းကျက်ဆက်တယ်မှုကိုသဘောပေါက်တော့ဝိသိကိစ္စကိလေသာကမသိဘူးလားသိလားအဲပြည့်တော့မပြည့်စုံဘူးကျန်တာနောက်နေမှဆက်ပြီးတော့ရှင်းမယ်ခဏတော့နိုင်စီတော့တာရုပ်ပေါ်တော့ကြအောင်ဆုံးဒီကျမ်းမှာချမ်းသာစွာဖြင့်မြတ်စွာဘုရားရှင်ဤသာသနာတော်မြတ်ကြီးကိုနိလသဖွဲ့တင်နေအောင်ပြည့်စုံစောင့်ရှောက်ထားပါနဲ့မသန္တနာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။